စစ်တပ်ကနေရတဲ့ယူကရိန်းကိုပံ့ပိုးပေးဖို့ကိစ္စဟာထိတ်တဲဥစားပေးဖြစ်ပြီးမြောက်အတ္တန်တိတ်စီမဟာမိတ်ဖွဲ့နေတိုးရဲ့အင်အားအကြီးဆုံးဖွဲ့ဝင်ဖြစ်တဲ့အမေရိကန်နိုင်ငံမှာဘယ်ဆိုရပဲတက်လာလာလက်တွဲဆောင်ရွက်မှာဖြစ်တဲ့အကြောင်းနေတိုးတွင်းမှုချုပ်သစ်မတ်ရူတာကကတိပေးလိုက်ပါတယ်။ယူကရိန်းနိုင်ငံမှာခိုင်မာတဲ့တိုးလာရေးမရှိရင်ဥရောပဒေသရဲ့ဘေးအန္တရာယ်တုံ့ပြန်မှုဟာတရှိခံမှာမဟုတ်ဘူးလို့နေတိုးအတွင်းမှုချုပ်သစ်မတ်ရူတာကသူ့ရဲ့ပထမအဦးဆုံးမင်ခွန်းမှာပြောကြားခဲ့တာပါ။ဒါပြင်2008ခုတုန်းကနေတိုးအဖွဲ့ခေါင်းဆောင်တွေကတိထားခဲ့တဲ့အတိုင်းယူကရိန်းကိုနေတိုးမှအဖွဲ့မှလက်ခံဖို့အတွက်လှုပ်ဆောင်မယ်လို့လည်းပြောပါတယ်။ယူကရိန်းအတွက်ထောက်ပံ့ကူညီရမယ့်စရိတ်ထက်ရုရှားသမ္မတဗလာဒီမာပူတင်လုံးတပြဖွင့်ပြလိုက်ရင်ပေးဆက်ရမှာကပိုပြီးကြီးမားတယ်လို့သတင်းတောက်တွေကိုပြောသွားပါတယ်။သူ့အနေနဲ့ကမ္ဘာတစ်လုံးမှာမိတ်ဆွေတိုးအောင်လုပ်မှာဖြစ်တဲ့အပြင်ကာကွယ်ရေးအသုံးစရိတ်ကိုလည်းတိုးမြင့်သုံးဆွဲဖို့ရှိတယ်လို့မတ်ကပြောပါတယ်။နေတိုးအဖွဲ့ရဲ့အတွေ့အမှုချုပ်ယွန်စတွန်ဒေါ်ဘတ်ထွက်ခဲ့တဲ့အောက်တိုဘာ1ရက်အင်္ဂါနေ့ကစပြီးမတ်ရူတာကအတွေ့အမှုချုပ်တာဝန်ကိုယူခဲ့တာပါ။